တာရှင်များခင်ဗျာကျွန်တော်တို့ RFA တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းအစီအစဉ်ကိုအခုစတင်ပါမယ်ဒီကနေ့အစီအစဉ်မှာပါဝင်ဖို့လို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ AHRC လို့ခေါ်တဲ့အာရှလူအခွင့်အရေးကော်မရှင်ကမြန်မာအရေးဆောင်ရွက်ပြနေတဲ့ရှင့်နေကြီးဦးမင်းလွင်ဦးအဲ့ဒါအပြင်အမေရိကန်ခြေစိုက် GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူအခွင့်အရေးအဖွဲ့ညွှန်ကြားမှုဒေါက်တာဦးစိန်မြင့်အဒါပြင် AAPP မြန်မာနိုင်ငံနိုင်ငံရေးကျင်းသားများကုညီဆောင်ရွက်ရေးအဖွဲ့အတွင်းမူကိုတိတ်နဲ့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူဦးအောင်နိုင်တို့ဖြစ်ကြပါရခင်ဗျာပြီးခဲ့တဲ့သတင်းပတ်အတွင်းကကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Thomas Quintana ဟာမြန်မာနိုင်ငံကို9ရက်ကြာတွားရောက်ပြီးတဲ့နောက်မြန်မာနိုင်ငံကအစိုးရအဖွဲ့ဝင်ဝန်ကြီးတွေအပြည့်ရအဖွဲ့တိုင်းရင်းသားခေါင်းဆောင်တွေ NLD ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုကော်မတီအဖွဲ့ဝင်လူကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အင်းစိန်ထောင်ရခိုင်ပြည်နယ်ကဘူးလီတောင်ထောင်တို့ကိုတွားရောက်ပြီးတော့အကျဉ်းသားတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့ကျွန်တော်တို့ကြားသိရပါတယ်။အဲဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မစ္စတာကင်တာနာရဲ့ခရီးစဉ်ဟာဘလောက်ထိအောင်မြင်မှုရတယ်လဲမရဘူးလဲဆိုတာကိုကျွန်တော်တို့အခုသုံးသပ်ဆွေးနွေးကြည့်ပါပါ။ဒီတော့မစ္စတာကင်တာနာရဲ့ခရီးစဉ်နဲ့ပတ်သက်ပြီးမစ္စတာကင်တာနာနဲ့အရင်တုန်းကလည်းပဲတွေ့ခဲ့ဆုံခဲ့ဆွေးနွေးခဲ့ဘူးတဲ့ AAPP အတွင်းမူကိုတိတ်ကိုကျွန်တော်ဥစွာပထမမေးပြရစီခင်ဗျာ။ပဲလိုများဒီခရီးစဉ်နဲ့ပတ်သက်ပြီးတော့သုံးသပ်မိပါပဲခင်ဗျာ
ဟုတ်ကဲ့ဒီခရီးစဉ်နဲ့ပတ်သက်ပြီးတော့မစ္စတာကင်တာနာကိုနိုင်ကူကဟိုမြန်မာနိုင်ငံမှာလူခွေကြီးတွေဟိုဒုတိယခေါက်နဲ့တတိယခေါက်ကြားထဲမှာတုတ်တယ်မှုရှိမလားပါဘူးဆိုတော့ကိစ္စတော့သူစိတ်ကြမိတဲ့အကြောင်းပြောပါပါတယ်ဆိုတော့ဒါကလူခွေကြီးနဲ့ပတ်သက်ပြီးတော့တုတ်တယ်မှုမရှိဘူးဆိုတာကဟိုသူကနိုင်ဖို့ပေါ်ပြောဆိုသွားတာပါဆိုပေမဲ့အောင်မြင်မှုရှိတာမရှိတာဆိုတော့ဒီကနေ့ပတ်သက်လာရင်တော့သူပရမတ်တစ်ခေါက်ဒုတိယတစ်ခေါက်လိုပဲဟိုတတိယတစ်ခေါက်မှလည်းသူဟာဒေါ်သာစစ်တီနဲ့တွေ့ကြည့်မရခဲ့ပါဘူးဒီကြဲလူခွေကိုကြဲဖြစ်တဲ့မစ္စတာဘီဟဲယိုလိုပဲသူဟာလူခွေသူကိုယ်တိုင်လူခွေချုပ်ဖောက်ခံတဲ့ကိစ္စတစ်ခုကိုမောင်းတော့မှကြုံခဲ့ရပါတယ်ဆိုတော့ဒီမစ္စတာဘီဟဲယိုလိုကဟိုတည်းနဲ့အင်တာဗျူးတွေကမှအသာဖန်းတဲ့နဲ့နားထောင်သမဂ္ဂရီချထားသလိုအခုလည်းအထူးမောင်းတော်လို့လည်းရဲအထူးစုံစမ်းစစ်ဆေးရေးဆိုရာသူရဲဟိုတယောက်ဖြစ်တဲ့အော်တိုဆန်းနဲ့ဆရာခါဘူဒီတယောက်ကိုအဲ့ဒီနေ့တိုင်ပြည်မှာတည်းကဘူဒီတော့ဆောင်လို့အစ်ကသာအဖွေရောက်တော်မူပြီးတော့ကိုထွက်ချက်တဲ့အင်တာဗျူးတွေအချိန်မှာဒီအစားဖန်းခုံးပြီးတော့အစားမှကြည့်ခဲ့ပါတယ်ဒါကိုထောင်ရရှိတူဦးကနေပြီးတော့ဟိုဖွင့်ပြခဲ့တာရှိပါတယ်သူတို့ကသူတို့သွားရတဲ့အချိန်မှာသူတို့ကိုယ်တိုင်ဒီကိုရေချိုးဖောက်ခံရတယ်ဆိုတော့ကျွန်တော်ထောက်ပြကြရပါဆိုပေမဲ့ဒီမစ္စတာကီရနာလာဝါရဲအတွေ့ဒီမြန်မာနိုင်ငံမှာလူခွေရေတုံ့တက်မှုမရှိပါဘူးသူနိုင်ငံရေးကိစ္စတွေနဲ့တချို့လည်းသူတွေ့ကြရတယ်တွေ့ကြရတဲ့ဥစ္စာမှာကောက်ပြီးတော့ဒီငါဖကတော့ဒေါ်သာစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ဖို့မပြောနဲ့နိုင်ငံရေးအကျဉ်းသားဖြစ်တော့အထိမှပြဖို့မဖြစ်နိုင်ဘူးဒါကြောင့်2010ရွေးကောက်ပွဲကလူကတရားမျှတတဲ့ရုပ်ကောင်တစ်ခုဘလုံးမဖြစ်လာမှာမဟုတ်ဘူးဆိုတာကိုသူပြောရပါတယ်။ဒီရက်တွေ့တော့ဒီနိုင်ငံကမှတချို့အစိုးရလေးဖွဲ့စည်းတွေကရှုပ်ထွေးနေတဲ့ကိစ္စမျိုးတွေကိုသူကစစ်စစ်လင်းလင်းပြောပြနိုင်ခဲ့တယ်လို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီခီးစဉ်ကာလအတွင်းမှာမစ္စတာကင်တာနာဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့ပေမဲ့လို့ NLD ပါတီကဘိုးအလုံးမှုဆောင်ဖွဲ့ဝင်တွေဖြစ်ကြတဲ့ဦးတင်ဦးဦးဝင်းတင်ဦးခင်မောင်ဆွေဦးတန်းထွန်းနောက်ပြီးတော့ဥညွန့်ဝေတို့နဲ့တွေ့ဆုံပြီးတော့တနာကြီးကြော်ကြော်လောက်ဆွေးနွေးခွင့်ရခဲ့တယ်။နောက်ပြီးလွတ်လွတ်လပ်လပ်ဆွေးနွေးရပါတယ်လို့လည်းပဲကျွန်တော်တို့ကြားသိရပါတယ်။အဲဒီတော့ NLD ပါတီလူကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနောက်အပြင်ခုနကပြောခဲ့တဲ့အကျဉ်းဆောင်တွေမှာအကျဉ်းသား6ယောက်နဲ့သူတွေ့ဆုံခဲ့ရတယ်လို့ကျွန်တော်တို့ကြားတယ်။အဲဒီမှာဟိုလွတ်လွတ်လပ်လပ်ပေါ့လေအကျဉ်းကြခံလိုက်ရတဲ့ဒေါ်နော်အောင်လှတို့နောက်ပြီးတော့ကိုကြည်တန်းတို့ကိုမျိုးဝင်းတို့စတဲ့ပုံကိုယ်တွေလည်းပဲပါကြတယ်လို့သိရတယ်။အဲတော့ဒီလူတွေနဲ့တွေ့ဆုံဆွေးနွေးရတဲ့အခါဘယ်လိုများမစ္စတာကင်တာနာအနေနဲ့ဒီအချက်အလက်ဒီသတင်းတွေသူရရှိသွားနိုင်မလဲဆိုတာလည်းကျွန်တော်တို့တွေးမိကြတာပေါ့လေခုနလိုပဲတစ်ဖက်ကတော့ဒီလိုအတန်ခိုးဖန်းနာမျိုးတွေပါလိရှိခြင်းလည်းပဲရှိမှာပဲဒါပေမဲ့လို့ဒီလိုတွေ့ဆုံဆွေးနွေးခွင့်ရတယ်တဦးချင်းတွေ့ဆုံခွင့်ရတယ်ဆိုတဲ့ကိစ္စတွေပေါ်မှာဘယ်လိုများမြင်မိလဲဆိုတာလည်းကျွန်တော်မေးချင်ပါတယ်ခင်ဗျအဲတော့ဦးစိန်မြင့်နည်းနည်းတော့ပြောပါလားခင်ဗျာ
အဲဟုတ်ကဲ့မစ္စတာကင်တာနာရောသူကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ပေါ်လေကသူကအထူးပူဇော်နဲ့မတည်သွားတာသူကတုံးသုံးကောက်ဆိုတော့သူတိုးတက်မှုမထိုးတက်မှုဆိုတော့သူလည်းခုနဦးတည်သူလည်းပြောပါလို့ သူကိုယ်တိုင်လည်းဝန်ခံသွားလို့ပေါ့ဗျာဟိုဘလို့ဟိုစံထားကြည့်ရမလဲဆိုကျွန်တော်တို့ကဒါတော့နည်းနည်းမေးရမယ်အပိုင်းတွေရှိတယ်ပေါ့ဗျာဘလို့ဟိုတိုးတက်လဲဟုတ်လားအဲခုနပြောလို့ဟိုအကျဉ်းသားတွေကိုတော့အခုလုံးတော့အဲဒေါက်ဆန်းစုကြည်ပါဝင်တခြားအရေးကြီးတဲ့အကျဉ်းသားတွေနဲ့ပြီးမတွေ့ရအပိုင်းတွေဟာဟိုအတိုးတက်မှုမရှိလို့ပြောနေတာဒါမှမဟုတ်လေအကျဉ်းောင်းထဲမှာကျဉ်းသားတွေကိုဘလို့ဟုတ်လားဟိုသူတို့ gain တွေတယ်ဘလို့ထားတယ်ဆိုတော့အဲ့ဒါတွေလည်းသူတို့တိုးတက်မှုရှိမရှိဆိုတာသူအနေနဲ့ဒါဘလို့မြင်နေပေါ့လေအဲ့ဒါတွေလည်းကျွန်တော်ကြည့်အဓိကတော့ခုနပြောအထူးဖြင့်နိုင်ငံရေးအကျဉ်းသားကျွန်တော်2000ကျော်ကျွန်တော်တို့အဲပမာမြန်မာချုပ်နှောင်ထားတဲ့ကိစ္စကိုဆေးဆူရအနေနဲ့တောက်လျှောက်သူတို့ဒါနိုင်ငံရေးကျင်းသားမဟုတ်ပါဘူးလို့သူတို့ညင်းပယ်ခဲ့တာတောက်လျှောက်ညင်းပယ်တာတော့လေဟိုအခုနောက်ဆုံးကြည့်ရင်တခြားအမှုဆိုရင်လည်းသူတို့တက်နိုင်ရင်သူတို့ရာဇဝတ်မှုတို့ဘာတို့တခြားအမှုတွေနဲ့သူတို့အာထောင်နေချတာများပါတယ်ဆိုတော့လူ့ခွင့်ရေးနဲ့နိုင်ငံရေးအကျဉ်းသားဆိုတာဆက်ဆံမှုဆိုတော့ကျွန်တော်တို့ကဒါသာကိုကြည့်ပြီးတော့အာဘလောက်အကျဲ့ကြာဟုတ်လားအဲ့ဒီဘလို့တိုးတက်မှုရှိတဲ့ပုံမှာမူတည်ဒီအလို့ခွေဘလို့ကျွန်တော်တို့လိုက်ရောတယ်မလိုက်ရောဆိုကျွန်တော်တို့ဒါကိုကျွန်တော်နိုင်ရှင်ကြည့်လို့ရတာပေါ့ဗျာအဲ့တော့ကျွန်တော်တို့မြန်မာပြည်မှာတော့ကျွန်တော်တို့အများသိတဲ့အတိုင်းတော့အခုအချိန်ကတော့လူတွေကအခုပြောင်းလဲနေကြတော့တော့တခြားတချို့တမျိုးပြောင်းလဲမယ်ပေါ့ဗျာနည်းနည်းပါပါအာခွင့်ရေးဟာလည်းနိုင်ငံရေးကြောင်လဲဘူးရှိတယ်လားလားရှိမလားလို့ညွန်လင်းတဲ့လူတွေလည်းအများကြီးရှိတော့ပေါ့ဗျအဲ့ဒီပေါ့အဲ့ဒါကိုမူတည်ပြီးတော့ကျွန်တော်တို့ဘလောက်ဒီနိုင်ငံရဲ့အကျဉ်းသားတွေကိုဘလောက်ဒီလက်ရောမယ်ဘလို့လုပ်ပဲဆိုတာဒါအများကြီးညွန်လင်းထားရင်တော့ကျွန်တော်ထင်တယ်သိပြီးတော့အာမျိုးဖြစ်လာလိမ့်မယ်လို့တော့မထင်ဘူးလေဒါဆိုတော့နိုင်ငံရဲ့အပြောင်းလဲရှိလာမှပဲကျွန်တော်ဒီလူခွင့်ရေးတွေပါရကျွန်တော်တို့ဒီတခြားနိုင်ငံနဲ့အတူကျွန်တော်တို့ရနိုင်တဲ့လောက်ကိုသူဘလောက်လိုက်ရောလိုက်မယ်ဆိုကျွန်တော်စောင့်ကြည့်ဖို့လိုတယ်လို့ကျွန်တော်မြင်တယ်လေ
အဲ့တော့အခုမစ္စကင်နာနာသွားမယ်ဆိုတဲ့အခါမှာနော်စောစောပိုင်းတုန်းကသူတို့ဟိုရဲရွှေ့ထားတာတွေပါလေလည်းပဲကျွန်တော်တို့ကြားတယ်နောက်အခုကမလွဲမချောင်သာလို့သာလက်ခံရတဲ့သဘောမျိုးလို့ယူဆမိတာပေါ့လေဒီတော့ဒီခရီးစဉ်နဲ့ပတ်သက်ပြီးတော့ပဲကျန်တဲ့ပုံကိုယ်ရဲ့အမြင်တွေလို့ကျွန်တော်တို့မေးပြရတယ်ခင်ဗျာအဲ့တော့ဥမင်းလွင်ဦးဟာရောဘယ်လိုများသုံးသပ်မိပါလဲဗျာ
โอเคครับเนี่ยเราดีมิสเตอร์แคนดานาเนี่ยคุกี้เซนก็ยกินลงได้ตะนิดจ่อกระเดก็ดูซีเซนทาได้คีเซนဖြစ်တယ်အဲ့တော့အဲ့ဒီမှာအခုခီးစဉ်မှာတွေ့ပြခဲ့တဲ့လူတော်တော်များများကလည်းယခင်လုံးကလေးကသူတွေ့ဖို့ကြီးရထားတဲ့သူတွေဖြစ်တယ်ဥပမာအဖြစ်ပြောရင်ဒီဖြိုးလိုင်းတို့ဦးကျော်မင်းတို့ပူပြီးတော်ထောင်မှာတွေ့ခဲ့တဲ့လူတွေကိုတွေ့ကြွေတို့ဒီအနေနဲ့သူ့အနေနဲ့ထပ်တွေ့နိုင်တာကအခုဒေါ်နှောင်းလာရဲ့နောက်ပြီးတော့တခါရခိုင်ကျောင်းသားလူငယ်များကွန်ကရစ်ကခိုင်ကျော်မှုတို့ရဲ့ဒီနှစ်ယောက်ပဲထူးထူးခြားခြားအနေနဲ့လူသိအနေနဲ့ပါတာကိုကျွန်တော်တွေ့ရှိရတယ်။အဲ့တော့ဒီမြန်မာနိုင်ငံအတွင်းမှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်တို့အစိုးရဒေါက်တာစင်ကြီးပြောသွားသလိုချက်ချင်းလက်ငင်းကြီးတော့ဖြစ်လာနိုင်တဲ့အကြောင်းအရာမြင်ပါဘူး။အဲ့တော့ဒီဘက်ပေါင်းစုံကနေပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်နေတယ်တရားဥပဒေပြဋ္ဌာန်းချက်တွေကိုဘယ်လိုကျူးလွန်နေဆိုတာတွေကိုကျွန်တော်တို့ဖက်တွေကထောက်ပြရင်နောက်ပြီးတော့တခါ ILO ကနေပြီးတော့ PR ပေးရင်နောက်ပြီးတော့ပြည်တွင်းကရှိနေဒီကနေပြီးတော့စူးစမ်းဆောင်ရွက်ပြီးတော့ပေါ်ပေါက်လာတဲ့စစ်ဆေးချက်တွေပေါ်မှာမူတည်ပြီးတော့မှသာဒီဥပဒေနဲ့အညီဆောင်ရွက်ချက်တွေမပြုတ်လောက်ဘူးဆိုတာတွေကိုလူ့ခွင့်ရေးကိုယ်စားလှယ်အနေနဲ့ထောက်ပြပြီးတော့ပြောဆိုနိုင်တာဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးပေပောင်းဆောင်ကနေဟန်ချက်ညီညီနဲ့လုံနိုင်မှသာကျွန်တော်တို့ဖက်ကလည်းဒီလူခွင့်ရေးတိုးတက်လာမှုဒီဆက်လက်ပြီးတော့ဖြစ်ပေါ်လာမှာဖြစ်တဲ့နိုင်ငံတကာကနေပြီးတော့လည်းဒီချက်လက်ဒီပုံမှာပုံမူပြီးတော့ဖိအားပေးလာနိုင်မှာဖြစ်တယ်ကျွန်တော်ကတော့ဒီကင်တာနာသွားတဲ့ခီးစဉ်မှာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်မစ္စတာဂမ်မာရီသွားခဲ့တဲ့ခီးစဉ်တွေကဆိုင်ရင်တော့ပို့ပြီးတော့အားရတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တွေ့တင်တွေ့ထိုက်တဲ့နိုင်ငံရေးပါတီတွေကခေါင်းဆောင်တွေနဲ့လည်းတွေ့ခွင့်ရတယ်အကျဉ်းသားတွေနဲ့လည်းတွေ့ခွင့်ရတယ်ညှော်မှန်းထားသလောက်မှဖြစ်ပြီမဲ့လေအစိုးရကအကောင်ကျွန်တော်တို့တွေ့မယ်ဆိုလို့ရှိရင်တော့ဒီလာမယ့် match လ2ရက်အစီရင်ခံစာမှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့စစ်ကောင်းဆောင်တွေရဲ့သဘောထားအမှန်ကိုသူ့အနေနဲ့ကွက်ကွက်ကွင်းကွင်းတင်ပြနိုင်တယ်လို့ကျွန်တော်ကတော့မြင်တယ်ဒါကြောင့်အရှုံးတွေကနေပြီးတော့ကျွန်တော်တို့အကောင်ဖက်ကတွေ့မယ်ဆိုလို့ရှိရင်တော့ဒီချက်ကူတော့ကျွန်တော်တို့အနေနဲ့အကောင်မြင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးအောင်နေရောခင်ဗျဘယ်လိုများသဘောကျလ
ားဟုတ်ကဲ့ဟိုမစ္စတာကင်တာနာသူပြောတာလေးကြီးစိတ်ဝင်စားကြကောင်းတယ်စိတ်ဝင်စားကြကောင်းတယ်ဆိုတာဟိုမြန်မာနိုင်ငံရဲ့ လာမယ့်ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရှင်းမှာမဟုတ်ဘူးပေါ့နော်သူအဲ့လိုပြောသွားတာမျိုးလေးอ่ะဆိုတော့သူအခုဆိုလို့ချင်းဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ကမ္ဘာနိုင်ငံတကာအဖွဲ့အစည်းတွေကြားထဲမှာအစင်းမြင့်ဆုံးပုဂ္ဂိုလ်တစ်ယောက်ကအခုလိုမျိုးပွင့်ပွင့်လင်းလင်းထုတ်ဖော်ဝေဖန်လိုက်တာဒါပထမဆုံးပဲလို့လည်းပြောလို့ရပါတယ်ဆိုတော့သူကတော့ပြန်မပြီးတော့ပြောလူခွင့်ရရချင်းကတ်တယ်နော်သူလှုပ်ချင်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ကြိုးစားတယ်နောက်တခြားလူခွင့်ရချင်းတွေသူချင်းကတ်ပြီးခါမှာဒီလိုအခြေအနေမျိုးတွေဖြစ်နေတာကဒီလာမဲ့2030ရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲမဖြစ်ပါဘူးလို့သူသုံးသပ်လိုက်တာလေးကကျွန်တော်စိတ်ဝင်စားစရာကောင်းတယ်ဒီဟာကလည်းဟိုမြန်မာအစိုးရကဒီရွေးကောက်ပွဲအပေါ်မှာသူတို့တကယ်ကိုဟိုအကျိုးမြတ်ကောင်းကောင်းရှိနေတယ်ဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကြီးကောင်းကောင်းဖြစ်ချင်တယ်ဆိုရင်သူတို့ပြန်သုံးသပ်တဲ့အခြေအနေမျိုးဖြစ်နေပြီလို့ကျွန်တော်လည်းမြင်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုတိတ်ကိုလည်းပဲဟိုကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာအခုဒီကင်တာနာရောက်နေတဲ့အချိန်အခါမှာပဲပေါ့လေဒီအခိုက်အတန့်မှာပဲဒီထပ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုဝလာစီအပြစ်ဒဏ်စီရင်တာတွေကျွန်တော်တို့ကြားရပါတယ်အထူးသဖြင့်သံဃာတပါးဖြစ်တဲ့ဦးခေါ်တိတာကို2009စီရင်ချမှတ်လိုက်တဲ့ကိစ္စလည်းပဲဒါကတော်တော်လေးလူသိရှင်ကြားဖြစ်တာပေါ့လေဒီကိစ္စမှာလည်းပဲအမှုမရှိအမှုရှာပြီးတော့စီရင်လိုက်တာဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေလည်းပဲအများကြီးရှိပါတယ်အဲ့တော့ကိုတိတ်တို့အမြင်နဲ့ရောဘယ်လိုများရှိလဲခင်ဗျဟု
တ်ကဲ့ဒီဦးတော်ဒီကနဲ့ကျန်တဲ့လူတွေကိုဟိုထောင်ချလိုက်တာရှိပါတယ်ဆိုတော့ဥတ္တရိကသူတွေဒီတန်ခါတော်ဟာသူတို့ရှိရင်နာကိညီညီရင်းနဲ့ပတ်သက်ပြီးတော့တော်တော်ကိုဆရာထက်တော်ကလုပ်ခဲ့တဲ့လူပါဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းမင်းစာကျင်နာနာရှိနေလို့ထင်ပါတယ်တစ်ဖက်ပါလည်းနာဖာကဒီအိုင်ကိုတိုက်ကြားထားတဲ့အမှုနဲ့ပတ်သက်ပြီးလက်သမားတွေကိုရှော့ပေါက်ပြီးတော့လေးဓာတ်စီပဲချတယ်ဆိုပြီးတော့ရှော့ပေါက်ပြီးတော့ချပြီးတော့ပြန်ပြုတ်လိုက်တဲ့စိတ်ကမျိုးတွေရှိပါတယ်ဒါကနာဖာကတော့သူတို့ဒီအသက်ရှူကြလာတဲ့အခါတိုင်းသူတို့ရဲ့နိုင်ငံရေးဖက်ပေါက်ပိုက်နေတဲ့အခါတိုင်းမှာဓာတ်လို့သူတို့ကစားလို့ရှိတယ်ဆိုတော့ဒါသိကြပါတယ်ပထမတစ်ခေါက်တစ်ခေါက်တို့ကလည်းအဲ့လိုပဲဒီအဲ့လိုလာတဲ့ဒီမှာနည်းနည်းလေးဟိုလွတ်ပြလိုက်ပြီးတော့နည်းနည်းလေးဖမ်းတယ်ဆိုတော့ပြလိုက်သူတို့တရားဥပဒေကဟိုတရားဥပဒေနဲ့အညီလုပ်တယ်ဆိုတော့ပေါ်ပြလိုက်ဆိုတော့ကိစ္စမျိုးတွေကအနေနဲ့ဒီဓာတ်ရည်သူတွေရိုက်ကြလို့ဖြစ်နေတာပါဆိုတော့အခုမေကာကျန်လာတန်သွားရင်လည်းဒီအခြေအနေလူပကောလူပိနေပါသေးတယ်သူ့ဝင်မဲ့ငူအတိုင်းမဲ့အရှင်းသာနိုင်ငံရေးကိစ္စပတ်ဝန်းကျင်ကသုံးသပ်ကြသမှာဘလောက်ဘလောက်ကိုလေဆိုတော့ဓာတ်မျိုးတွေလည်းဖြစ်နိုင်ပါတယ်ဥပမာဒီမစ္စတာတင်ရမလာရင်ဆက်ခွန်နေမင်းရမှာဆိုလို့ရှိရင်ဆက်ခွန်နေဒီမှာရင်းစိတ်ထောက်မှာဒီနိုင်ငံရေးကိစ္စတွေတောင်းဆိုမှုတစ်ခုဖြစ်ခဲ့တယ်ဆိုတော့အဲ့ဒီည6နာရီရနေဒီ7နာရီကြီးကိုလုံးဝမီးကိုအကုန်ပိတ်ပြီးတော့ထောင်ထဲမှာဒီခိုးလူဒီနေရာဆွတ်ဒီလူဟိုနေရာဆွတ်တစ်ထုတ်ထောင်ပြောင်းဆိုတဲ့ကိစ္စဆယ်နာရီမီးပိတ်ပြီးတော့လုပ်ခဲ့တာရှိပါတယ်ဆိုတော့ဒါကမစ္စကနာရမလာခင်ကျိုးပြင်းပြင်ဆင်ကြတဲ့အခြေအနေမျိုးတွေလို့ကျွန်တော်တို့ပြောနေပါတယ်ဆိုတော့ဘာလို့ဒီတော့သူတို့မစ္စကနာနာကပြတာပြောလို့ပဲဒီနိုင်ငံတကာရဲ့ဖြီအားတွေကိုမတိုးလာနိုင်လို့လို့ဟာသူတို့ကလက်ခံရတဲ့အနေအထားမျိုးရှိပါတယ်ဒါပေမဲ့သူတို့ဘက်ကလည်းဘယ်လိုလဲဘယ်လိုလဲဒုညပြည်နယ်ဒုညကိစ္စလူတွေပြင်ဆင်လာတာရှိပါတယ်ဒီတစ်ခါဆိုရင် CRPP နဲ့တော့လုံးဝမတွေ့ရတဲ့ကိစ္စမျိုးတွေပါဆိုတော့ဟိုနိုင်ငံတကာမှာဒီဒီမိုကရေစီရေးချစ်ဖို့တိုးတက်မှုတွေလောက်ကြမယ်တပ်ပြည်ကြလည်းထူထောင်ကြမယ်ဆိုလို့ရှိရင်လူခွေရအခြေခံပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဆရာဆရာဦးတင်ပြောထားခဲ့သလိုပဲဒီလူခွေရကိုအခြေခံတဲ့နိုင်ငံရေးကိစ္စလေးကိုမဖြေရှင်းဘူးဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကဒီဒီမိုကရေစီရေးချစ်ဖို့တိုးတက်မှုရောအမျိုးသားပြည်နယ်စိတ်ညာရေးကိစ္စတွေရောဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးအစကန်နှိကွေးစားနဲ့သမိုင်းမှာတော်တော်ကိုနောက်ကျကြံရင်းခက်နေတယ်လို့ကျွန်တော်ကလည်းပြောချင်ပါတယ
်ဟုတ်ကဲ့ဒေါက်တာဆင်မြတ်ပါခင်ဗျာအခုကိုတိတ်ပြောသွားတာနော်နိုင်ငံတကာဖိအားကြောင့်မလို့ဒါမလွှဲမချောင်တာလက်ခံလဲရတယ်သူတို့ကသူတို့အကုန်လုံးကြိုတင်ပြင်ဆင်ပြီးသားဖြစ်မှာပါဆိုတာကျွန်တော်တို့သဘောကျတယ်ခင်ဗျာဒေါက်တာဆင်မြတ်ပါဘယ်လိုများမြင်ပါလဲ
အဲဒါတော့သူတို့ဘက်ကတော့ဒါတော့ဒါဒီတခုခုလုတ်တော့မယ်ဆိုရင်တော့နာဖတ်စစ်စုကနေလည်းသူတို့ကတော့ပြင်ဆင်ထားပြီးသားပဲဘာဖြစ်လို့ဆိုသူတို့မှဒီပြင်ဆင်ထားဖို့အချိန်လည်းရှိတယ်နောက်ပြီးတော့သူတို့ရှိမှအလုံးနိုင်တဲ့သူတို့အခွင့်အရေးလည်းရှိတယ်ပေါ့ဗျာအဲဒါဘာပဲလို့လို့ဒါသူတို့ဒီကအမေရိကန်စုတစ်ထက်လို့တော့မှလာတယ်ပဲဖြစ်ဖြစ်ကုလသမဂ္ဂအထက်ရအရာရှိကြီးတယောက်ယောက်လာတယ်ပဲဖြစ်ဖြစ်လာခွင့်ပြီးတဲ့ဗီဇာကစပြီးကိုလုံးကဒါသူတို့ကျူတင်စီစဉ်ပြီးတော့ဘာလုပ်ဖို့ဆိုတော့ဒါသူတို့ဘက်ကတော့ ခလုံးပြင်ဆင်ထားတာဒါသူတို့လုံညုံရေးပေါ်ပြတာဒါပေမဲ့ခုနကတခုအသေးကနေခုနအစိုးရကနေအကောင့်ဘလို့ရအောင်ထုတ်နိုင်မလဲဘလို့ရတဲ့ဒီပြည်လာတဲ့အခွင့်အရေးလေးကနေခလဘလို့ဒီအကျိုးရှိအောင်ဘလို့အသုံးချနိုင်မယ်အကျိုးရှိနိုင်မယ်ဆိုတာဒါသွားတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကသူတို့နားလည်ပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ဆိုအဓိကကတော့တစ်ဖက်ကစဉ်းစားနေတာကဟိုမြန်မာအစိုးရကရောမစ္စတာကင်တာနာရဲ့ခရီးစဉ်တခြားမှာဘာဖြစ်လို့ခုလိုမျိုးဟိုသူတို့အကျိုးအများကြီးမဖြစ်အောင်မဖန်တီးနိုင်ခဲ့တာလဲပေါ့နော်ဆိုဒီကုလသမဂ္ဂရဲ့လူ့ခွင့်ကိုယ်စားလှယ်လို့လာတဲ့အချိန်မှာသူတို့ကခုနောက်လုံးမဲ့ရွေးကောက်ပွဲအတွက်သူတို့ကဟို credit ပေါ့နော် credit ဆိုတာဒီသူတို့ရဲ့ဒီယာကြီးကတော့ကောင်းမွန်တဲ့ရွေးကောက်ပွဲချင်းမှာပါလို့ဟိုပြနိုင်တဲ့အခွင့်အလမ်းရှိနေတဲ့အချိန်မှာသူတို့ကဘာဖြစ်လို့ဒီလိုမျိုးအခြေအနေကောင်းမျိုးကိုသူတို့ရမယူနိုင်ခဲ့တာလဲဆိုတာလဲစဉ်းစားစရာဖြစ်တယ်။တစ်ဖက်ကတော့မြန်မာဆိုကတော့ကုလသမဂ္ဂတို့ဘာလို့ beam site တော့ငါတို့လှုပ်ချင်တာလှုပ်တော့မယ်ငါတို့လမ်းကြောင်းမယ်ငါတို့သွားတော့မယ်ဆိုတာကိုတိတိလင်းလင်းကြီးပြလိုက်သလားလို့ကျွန်တော်အဲ့လိုမျိုးကြီးခံစားရပါတယ်ခင်ဗျ။
ဟုတ်ပါတယ်ခင်ဗျ။အခုဒီမှာဒီမြစ်စကင်တာနာအခီးစဉ်တခြားမှာလားနိုင်ငံသားတန်တမာအနေနဲ့လည်းသူတွေ့ကွင်းဆင်ခွင်ရတယ်။နောက် NLD ပါတီကခေါင်းဆောင်အနေနဲ့လည်းတွေ့ကွင်းရတယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေလည်းတွေ့ကွင်းရတယ်။အချင်းဆောင်တွေမှာလည်းပဲတခါအချင်းသားတွေနဲ့လည်းတွေ့ဆုံခွင်ရတယ်။ဒါအပြင်အစိုးရဘက်ကဒီရှေ့နေချုပ်တွေတရားသူကြီးတွေနဲ့လည်းသူတိကျတွေ့ဆုံဆွေးနွေးခွင်ရတယ်ဆိုတော့တော်တော်များများတော့သူဆွေးနွေးနိုင်ခွင်ဟိုရသွားတယ်။ဆွေးနွေးခွင်ရတဲ့နေအညီသူအချက်လက်တွေလည်းပဲသူအများကြီးသူစုဆောင်းမိသွားလိမ့်မယ်လို့ကျွန်တော်ယုံပါတယ်ခင်ဗျ။အဲ့တော့ဒီမစ္စကင်တာနာရဲ့ခီးစဉ်ဟာဟာအောင်မြင်တယ်မအောင်မြင်ဘူးလို့ပြောရမှာခက်ပေမဲ့သူ့အတွက်ကအချက်အလက်တွေအများကြီးရသွားပြီးတော့ကုလသမဂ္ဂကမှပြန်ပြီးအစီရင်ခံတဲ့အခါမှာတော့ကျွန်တော်တို့တူတူခြားခြားလေးတွေတွေ့ရကြားမယ်လို့ယူဆမိတာပါပဲ။ဦးမင်းလွင်ဦးကပြောပါအောင်ခင်ဗျ။ဟုတ
်ကဲ့ခင်ဗျာကျွန်တော်တို့ဒီမစ္စကင်တာနာအနေနဲ့တင်သွင်းတဲ့အစီရင်ခံတာကကျွန်တော်မတ်လမှာတင်သွင်းမှာဖြစ်တယ်။အဲ့တော့မတ်လမှာတင်သွင်းတဲ့အစီရင်ခံတာကမတ်လမှာတင်ပြီးတော့မှမဟုတ်ပါဘူး။ဒီအစီရင်ခံစာရဲ့နောက်ဆက်တွဲအနေနဲ့ကျွန်တော်လုံငယ်ကောင်စီရောက်မယ်။နောက်ထွေထွေညီလာခံရောက်မယ်။အဲ့ဒီဒီမှာတစ်ဆက်တည်းသူ့ရဲ့သုံးသပ်ချက်နဲ့သူ့ရဲ့အထင်မြင်တွေကအရေးပါမှဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးအရေးပါတဲ့ပုံမှာနိုင်ငံတကာကလည်းဒီအရေးပါမှုကိုတော့သတိထားပြီးတော့သတိကြီးကြီးနဲ့ဆုံးဖြတ်ကြရမှာဖြစ်တယ်။အရင်ကလိုဒီလူ့ခွင့်ကော်မတီအထူးကိုယ်စားလှယ်အနေနဲ့ဒီတွင်ကိစ္စကိုဒီလောက်အချိန်နီးကပ်စွာတိတိကျကျနဲ့တိတိယောက်ယောက်ယူနိုင်ခဲ့တဲ့အခြေအနေမျိုးတော်တော်နေပါလေ။အခုအချိန်ကတော့သူသွားလာပြီးတဲ့အချိန်မှာသူနွေးနွေးပဲဒီ February March လမှာလာမယ်လူ့ခွင့်ကောင်စီမှာသူတင်သွင်းနိုင်မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုတင်သွင်းတဲ့အခါမှာလဲသူကိုယ်တိုင်ရင်ဆိုင်ကြုံတွေ့ရတဲ့အခက်အခဲတွေသူကိုယ်တိုင်ခံစားရတဲ့ခံစားချက်တွေနဲ့အညီသူကပြောပြမှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွင်းမှာတရားဥပဒေစိုးမိုးမှုရှိဘူးမြန်မာနိုင်ငံအတွင်းမှာရှိနေတဲ့တရားစီရင်စနစ်ကလုံးဝချိုးရင်းပျက်စီးနေပြီဆိုတာကိုနိုင်ငံတကာကသိမယ်ဒါကြောင့်လည်းအဲ့ဒီလိုမျိုး2010မှာရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်လည်းရွေးကောက်ပွဲနဲ့ဆိုင်တဲ့အမှုကင်းနေမှာပါဝင်ပတ်သက်တဲ့သူတွေကိုကြီးလေးစွာပြစ်ဒဏ်ပြစ်ပေးခြင်းခံရအောင်မယ်ဆိုတာကိုဒီမစ္စတာကင်ဒါနာကနေပြီးတော့ယခုဒီကြုံတွေ့လာတဲ့အချက်လက်ဒီပုံမှာမူတည်ပြီးတော့သာရကပြနိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူဆပါတယ်ခင်ဗျာ
ကိုတိတ်တို့အနေနဲ့ရောဒီအခုဒီနိုင်ငံရေးကျင်းသားတွေအခြေအနေတွေသူစုံစုံစည်းစည်းသိသွားတယ်လို့ရောယူဆမိပါသလား
ဟုတ်ကဲ့ဒီအချင်းတော်3000လောက်ကိုသွားယူလဲတော့နိုင်ငံရေးကျင်းသားတွေအခြေအနေကိုစုံစုံစည်းစည်းသိမှာတော့မဟုတ်ပါဘူးဒါပေမဲ့သူသွားတဲ့အချိန်မှာသူတွေ့ကြည့်နေလူတွေခွဲဆိုင်ရာတိုင်းလို့လောက်သူတွေ့ကြည့်ရတယ်မဟုတ်လေသူကငွေရက်ဒီ6000ပဲသွားမယ်ဆိုတဲ့ကလေးတော့သူတွေ့ကြည့်85ကျပ်ကလေးလောက်သူတွေ့ကြည့်ရခဲ့တယ်။ဘာဖြစ်လို့ဆိုတော့သူတွေ့ကြည့်ရခဲ့တဲ့လူတွေကလည်းသူ့ကိုအချင်းတော်တွေမှာရှိနေတဲ့အချင်းတွေမှန်လေးဟိုကျွန်တော်တို့လူကိုယ်ရေးချုပ်ဖောက်ခံရတဲ့ကိစ္စကိုအချင်းသားကိုယ်ရေးချုပ်ဖောက်ခံရတဲ့ကိစ္စကိုသူ့ကိုပြည့်စုံစုံပြောပြမယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီတော့လည်းကုလားကိုမင်းတို့ပြောလို့ပဲသူကဒီအပေါ်မှာတစ်ဒုံတစ်ခုအစီအစဉ်နိုင်နဲ့လာလာစီကောင်းရှိပါလိမ့်မယ်။နောက်တစ်ခုကတော့ခုနကိုယ်နဲ့ကြုံရတဲ့ကောင်စိတ်ဝင်စားစရာကောင်းတာတစ်ခုရှိပါလေ။ဒါတော့နာဖကဘာလို့သူ့ရဲ့အကျိုးရှိသွားတဲ့မလုပ်နိုင်တာလဲမလုပ်ပြနိုင်တာလဲဆိုတဲ့ကိစ္စပေါ်မှာတော့ကိစ္စကိုဒါတကယ်စိတ်ဝင်စားရကောင်းလို့ပါလေ။ဟုတ်ပါတယ်။ဒီနာဖကအခုမစ္စတာကင်နာနာခီးစဉ်တောက်လျှောက်မှာဒီသူတို့အတွက်အကျိုးရှိမဲ့ကိစ္စဘာတစ်ခုမှမလုပ်နိုင်ပါဘူး။တခုပဲမစ္စတာကင်နာနာကိုလူ့ခွင့်လေးလာနိုင်ဖို့အတွက်စောက်ကြည့်လေးလာနိုင်ဖို့ဆိုရင်ဂျမန်နိုင်ငံကိုလာဖို့ခွင့်ပြုရဆိုတဲ့ ကိစ္စတစ်ခုကလွယ်ပြီးကျန်တဲ့ကိစ္စတွေဘာတစ်ခုမှသူတို့အနေနဲ့မပြနိုင်ပါဘူးဒီလိုမပြခဲ့ပါဘူးကျွန်တော်ထင်ပါတယ်ကြိုးစားကောင်းကြိုးစားပါလိမ့်မယ်ဆိုပေမဲ့သူတို့ရဲ့ကြိုးစားမှုတွေကဒီလေစာကျင်းနာနာကလည်းနိုင်ငံတကာတန်တမာတယောက်ဖြစ်တယ်ဆိုတဲ့ကတည်းကတော့သူ့ရဲ့အတွေ့အကြုံသူ့ရဲ့လေ့လာမှုကမနည်းလာဘူးလို့ထင်ပါတယ်အဲ့ဒီပုံမှာနာဖကခွင့်ရမရနိုင်ဘူးလို့ကျွန်တော်ထင်ပါတယ်ဥပမာနာဖကတကယ့်ကိုဒီကျင်းသားတွေကိုတကယ့်ဆွဲခြားဖြစ်တယ်ကြီးလေးတဲ့အခြေအနေတွေးခဲ့တဲ့တရားသူကြီးနှစ်ယောက်နဲ့တွေ့ဆိုင်တဲ့ကိစ္စကလေစာကျင်းနာနာကအချက်နဲ့အများကြီးရောက်သွားနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ပြောပါဦးခင်ဗျဒေါက်တာဆင်းမြော
အဲခုနကဟိုကျွန်တော်ဥပအောင်နိုင်ပြောတဲ့ကိစ္စလေးနည်းနည်းစဉ်းစားကြရအောင်တော့ပေါ့ဗျာအဲ့ဒါလေးစဉ်းစားကြပါဦးဘာလဲဆိုတော့ခုနကသူတို့နားဖာခုနကဘလောက်သူတို့အတွက်အကျိုးကျေးဇူးဘလောက်ရှိမလဲပေါ့လေဒီခုနကဒါလည်းသူတို့အနေနဲ့အရာသူတနည်းလောက်တည်းအကျိုးကြီးသူတို့ပြောထားတဲ့ကိစ္စတွေကနောက်ဒီမစ္စတာကင်ဒါနာသူအစီအစဉ်ကကျူအန်မတင်မဲ့ကိစ္စဟလာနောက်ဆက်ပြီးဒီအနေဆက်တဲ့လုံရင်းကောင်စီတို့ဘာလို့ဒါ General Assembly တို့ဘာလို့တင်မဲ့ကိစ္စမှာအစီအစဉ်ကမှာသူတို့အနေနဲ့ဒီ2010ရုပ်ောက်ပွဲနဲ့အချိန်နဲ့ကိုက်ပြီးတော့သူတို့ဒီနိုင်ငံကထောက်ခံမှုကိုသူတို့ရလို့တတ်နိုင်တော့သူတို့လိုချင်တဲ့အပိုင်းရှိတော့လို့အဲ့တော့အဲ့ဒါကိုသူတို့ကြိုပြီးတော့ဒီဥစ္စာကိုသူတို့ကဖွင့်ပြတယ်ဝင်လာဝင်ပြတယ်ဆက်ကူညီတဲ့သဘောမျိုးပေါ့ဗျာအဲ့ဒီခါကြီးကကျွန်တော်တို့နောက်ပိုင်းကျရင်တော့သူချင်းကြကြရင်သူတို့အကျိုးတို့အတွက်ကစကူလောလောဆယ်အကျိုးမရှိဘူးလေနောက်ပိုင်းကျရင်တကယ်တကယ်တကယ်ဒုညွေးကောင်စီကိုတည်လာတဲ့ခါကျမှသူတို့ရမိတ်စီဒီဥဒီဝရီနေနေတာကိုတွေ့တဲ့ခါကျသူတို့ကမှသာသင်ကြီးဟို reason တစ်ခုပြီးနိုင်တယ်လို့ဗျာအဲ့လို
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်ကနည်းနည်းနည်းနေပါပြီခင်ဗျအဲ့တော့ခုနကကိုတိတ်ပြောသလိုဆိုလို့ရှိရင်တော့မစ္စကင်နာနာရဲ့ခရီးစဉ်မှာသူတွေ့ကျင်တဲ့လူတွေသူတော်တော်များများလေးတွေ့ရတယ်ပြုရတယ်ဆိုတော့အရင်ကကိုယ်စလေတွေအထူးကိုယ်စလေတွေနဲ့စားလိုက်ရင်တော့သူကဝင်ခွင့်ရတယ်တွေ့ကျင်တဲ့လူတွေတော်တော်များများကိုသူတွေ့ခွင့်ရတယ်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုတန်းရွှေတော့ဒါသူမရဘူးပေါ့လေတစ်ဖက်ကလည်းပဲပြောမှာပဲဟိုဒေါအောင်ဆန်းစုကြည်နဲ့တော့မဖြစ်ဘူးဒါပေမဲ့လို့သူ့ရဲ့ရှင်းနေတွေကိုပြေးတွေ့တယ်သူ့ရဲ့ပါတီကခေါင်းဆောင်တွေပြေးတွေ့တာယူတော်ပြီပေါ့ဗိုလ်ချုပ်မှုတန်းရွှေနဲ့ကြတာလည်းပဲသူ့စိတ်ထဲမှာဒီမစ္စကင်နာနာလို့အစင်မျိုးသူတွေ့စရာမလိုဘူးလို့လည်းသူယူဆကြတယ်ယူဆမှာပေါ့လေဒီတော့ချုပ်ပြီးတော့ပေါ့ဗျာအခုညီကောင်ချုပ်လေးအနေနဲ့ကိုတိတ်ကပြောပါအောင်ခင်ဗျ
ဟုတ်ကဲ့ခြုံပြောလိုက်တော့ဒီမစ္စစေတန်းနိုင်ရဲ့ခီးလေးပေါ့လေဒါကဒီအလုပ်ခြုံပြောမယ်ဆိုတော့မလာလာနဲ့ဆိုင်တော့သူသွားလိုက်တာကတော့ဘာလို့လဲကမ္ဘာနိုင်ငံအကြောင်းကိုနိုင်ငံတကာမြန်မာနိုင်ငံအကြောင်းကိုနိုင်ငံတကာကိုဟိုတချို့အချက်လက်လေးပြီးခွေသေးလိုက်နိုင်တယ်ဆိုတဲ့ကိစ္စကဒါကကျွန်တော်တို့ရဲ့အားသာချက်တစ်ခုဖြစ်နေလို့ထင်ပါတယ
်
နောက်တစ်ခုကတော့ကျွန်တော်တို့ပြည်သူလေးကိုလက်ကူကဒီနိုင်ငံတကာကခေါင်းဆောင်တွေနိုင်ငံတကာရဲ့ဒီဖိအားတွေနိုင်ငံတကာရဲ့ကူညီဆောက်ရှောက်မှုတွေဆိုတာကဒီတစိုက်တစိစပဲဖြစ်ပြီးတော့ကျွန်တော်တို့ကိုလက်ကူကဒီလူခွေတွေကိုရနိုင်ဖို့အတွက်ကျွန်တော်နိုင်ငံကိုစံလဲထူထောင်နိုင်ဖို့အတွက်ခုပါကကိုလုံးဝမယ်ဆိုတဲ့အသိစိတ်ဓာတ်မျိုးကိုရွာွားစေရတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးမင်းလွင်ဦးအောင်ခင်ဗျခြုံပြီးတော့ညောရုပ်လေးပြောပြပါဦး
โอเคครับเนี่ยตอนนี้เนี่ยပြောရင်တော့2010ရွေးကောက်ပွဲလွတ်လပ်တဲ့မျှတာတဲ့တရားရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတာကစစ်စကန်ဒါနာအနေနဲ့ဒီတရားလည်းလို့ပြောလိုက်တယ်တော့ကျွန်တော်မသိဘူး။ဘာဖြစ်လို့လဲဆိုတော့ဒုတိယအကြိမ်သွားတော့ကလည်းဒီကုလသမဂ္ဂဘန်ကီမွန်အတွင်းမှုဘန်ကီမွန်စီကိုစာရေးကြောင်းကြားတဲ့ဒေါက်တာတင်မင်းထွန်းထွန်းနဲ့သူတွေ့ဆုံမိတာဖြစ်တယ်။အခုတတိယအကြိမ်သွားတဲ့အခါမှာလည်းကျွန်တော်တို့ဘူးတီတောင်ဒီဘုလားတို့တော်မှဖြစ်တဲ့ဥကြုံမင်းနဲ့သူတွေ့ဆုံခွင့်ရတာဖြစ်တဲ့ဒီအဲ့ဒီတွေ့ဆုံခွင့်ရတဲ့နှစ်ချက်ပေါ်မှာသူ့အနေနဲ့နိုင်ငံရေးပါတီတွေနိုင်ငံရေးပါတီဝင်တွေသွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်တွင်းမှာဘလောက်ထိလှုပ်ရှားနေရတဲ့ဥစ္စာကအနေအများတယ်ဆိုတာကိုသုံးသပ်မိတယ်။နောက်ပြီးတော့ဒီအမှုတွေနဲ့ပတ်သက်လို့စီရင်ချက်ဒီဒီကိုလည်းသူ့အနေနဲ့ရရှိပြီးသားဖြစ်တယ်။အဲ့ဒီအပေါ်မှာကိုယ်တိုင်တွေ့ဆုံမေးမြန်းပြီးတဲ့အခါမှာမတရားမှုတွေတရားဥပဒေစုံမမှုမရှိဘူးဆိုတာဒီဘလောက်ဖြစ်နေတယ်ဆိုတာတွေကိုသူကိုယ်တိုင်ယုံကြည်ပြီးတော့မှဒီလိုမျိုးပြောတယ်လို့ကျွန်တော်အနေနဲ့ယူဆတယ်။ဒါကြောင့်ဒီ2010ရွေးကောက်ပွဲကလွတ်လပ်မြတ်တာတဲ့တရားမြတ်တာတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတဲ့ဒီတကန်ဒါနာရဲ့သုံးသက်ချက်ကဒီကျွန်တော်တို့နိုင်ငံတကာကိုရှင်းရှင်းလင်းလင်းသိအောင်ပြောနိုင်တဲ့အချက်ဖြစ်တယ်ဆိုတာကိုပဲကျွန်တော်တို့အနေနဲ့ကောင်းဖက်ကဆွေးပြီးတော့မြင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါခင်ဗျကောင်းနိုင်အောင်ခင်ဗျညီကုန်းချုပ်ပြန်ပြီးတော့ခြုံငုံသုံးသက်ပြီးတော့ပြောပါအောင်ခင်ဗျ
ဟုတ်ညီကောင်းချုပ်ပြောရင်တော့မစ္စတာကင်တာနာလာတယ်လာပြီးတော့မြောက်ပြည်ချင်းနေလေးလေးလာတယ်လေးလာတဲ့အပေါ်မှာဒီဇာမဲရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲမဖြစ်နိုင်ဘူးလို့သူသုံးသပ်သွားတယ်ဆိုတော့ဒီဟာလေးကတော့နိုင်ငံရေးရဒူးဒူးခြားခြားလေးဖြစ်တယ်။နောက်ဒီမှာလာတဲ့ချိန်မှာလည်းသူတွေးခွင့်တွေးချင်တဲ့လူတွေတွေးနိုင်ခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်ဦးတန်းရွှေတော့သူတွေးခွင့်မရခဲ့ဘူး။ဆိုတော့ဒါလည်းမအောင်မြင်မှုတစ်ခုပေါ့နော်။နောက်တစ်ခုထူးခြားချက်ကတော့သူရောက်နေတဲ့အချိန်အတွင်းမှာကိုမြမရေးလှုပ်ရှားသူတွေကိုထောင်ဒဏ်နဲ့ချမှတ်ခဲ့တာမျိုးတွေရှိတယ်။ဆိုတော့ဒါကမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေကိုပြည်ပြည်ပြည်သူမြင်သွားရတယ်တုံ့တက်ခွင့်ရတယ်အဲ့ဒီပုံမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတုံ့တက်သွားခဲ့တယ်ဆိုတော့ဒါကိုကုလသမဂ္ဂရဲ့အစင်းမြင့်ရာရှိတယောက်လူခွင့်ပညာရှင်တယောက်ရဲ့ရှူတော့အမြင်တွေကိုလာမဲ့ရွေးကောက်ပွဲပေါ်မှာနိုင်ငံရေးကတုံ့တက်နိုင်လိုက်တယ်ဆိုတာလေဒါကထူးခြားချက်တွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်တို့ရလာတဲ့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီကနေ့စကားဝိုင်းကိုကျွန်တော်တို့ဒီမှာပဲနေကုန်ချောမှာဖြစ်ပါတယ်အခုလိုပါဝင်ပြီးတော့မိမိအမြင်မိမိသဘောထားတွေကိုတင်ပြသွားတဲ့အတွက်ကြောင့်မလို့ AHRC အာရှလူအခွင့်အရေးကော်မရှင်မြမအရေးဆောင်ရွက်ပေးနေတဲ့ဦးမင်းလွင်ဦးတာပြင်း JHB မြန်မာနိုင်ငံတရားမျှတရေးနဲ့လူအခွင့်အရေးအဖွဲ့ညွှန်ကြားမှုဒေါက်တာဦးစိန်မြင့် AAPP မြန်မာနိုင်ငံနိုင်ငံရေးကျင်းသားများကုညီဆောင်ရွက်ရေးအဖွဲ့အတွင်းမှုကိုတိတ်နဲ့မြမအရေးလေ့လာသူဦးအောင်နိုင်တို့ကိုအထူးကျေးဇူးတင်ရှိကြောင်းပြောကြားညီကုန်းချုပ်ပြရစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းတော်မူကြပါစေ